ျိုးသားညီညွတ်ရေးဆိုရအန်ယူဂျီဟာအာဏာသိမ်းထားတဲ့စစ်ကောင်စီကိုဖျောက်ချနိုင်မှုကြိုးစားတဲ့နေရာမှာတရုတ်နိုင်ငံရဲ့ထောက်ခံမှုကိုရဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုဖြစ်နိုင်ခြင်းမရှိတဲ့အကြောင်းသုံးသပ်ထားတဲ့ South China Morning Post သတင်းစာကဆောင်းပါးကိုပထမဆုံးတင်ပြပါမယ်။တရုတ်ဆိုရဟာစစ်ရေးပြပခါတိုက်ခိုက်မှုအခြေအနေတွေပိုဆိုးလာနေတဲ့မြန်မာနိုင်ငံမှာတရုတ်ရဲ့အကျိုးစီးပွားရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ဖို့ကိစ္စကနေတရုတ်မြန်မာနယ်စပ်တစ်လျှောက်ရာဇဝတ်မှုကနေတိုးပွားလာတဲ့အရေးကိစ္စတွေအထိစိုးရိမ်ပူပန်လာတာနဲ့အမျှအမျိုးသားညီညွတ်ရေးဆိုရကတရုတ်ဆိုရနဲ့အတူတူအလုပ်လုပ်ဖို့ဆန္ဒရှိတဲ့အကြောင်းထုတ်ဖော်ပြောကြားလာပါတယ်စစ်ကောင်စီဟာမြန်မာနိုင်ငံကတရုတ်ရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးနိုင်စွာမရှိဘူးဆိုတဲ့အချက်ကိုအခြေခံပြီးတရုတ်ဆိုရရဲ့အားပေးထောက်ခံမှုကိုရဖို့ကြိုးပမ်းနေတာဖြစ်ပါတယ်ဒါပေမဲ့လည်း NUG ဟာတရုတ်ဆိုရအတွက်အားထားရမယ်မိဖက်အဖွဲ့အစည်းတစ်ခုဖြစ်တယ်လို့ပြောဆိုစည်းရုံးနေပေမဲ့လည်းတရုတ်နိုင်ငံဘက်ကတော့ NUG ဘက်ကတန်လွင်ကကမ်းလှမ်းတာကိုလက်ခံမဲ့ပုံမရှိဘူးလို့ကြွမ်းကျင်သူတွေကသုံးသပ်တဲ့အကြောင်း South China Morning Post ကရေးသားထားတာဖြစ်ပါတယ်။အခုလအစောပိုင်းက NUG ဟာတရုတ်တနိုင်ငံရဲ့မူဝါဒကိုထောက်ခံကြောင်းမြန်မာနိုင်ငံကတရုတ်ရဲ့အကျိုးစီးပွားတွေကိုအကောက်အွယ်ပေးမဲ့အကြောင်းနဲ့နေဆက်ဖြတ်ကျော်မှုကင်းတွေကိုတိုက်ဖြတ်ဖို့တရုတ်ဆိုရနဲ့အတူအလုပ်လုပ်လိုတဲ့အကြောင်းအပါအဝင်အချက်၁၀ချက်ပါဝင်တဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။NUG ရဲ့ကြေညာချက်ဟာတရုတ်ဆိုရကမြန်မာစစ်ကောင်းဆောင်တွေပေါ်တီးခန့်နိုင်စွမ်းကုံဆုံးနေတဲ့အချိန်နဲ့အချိန်ကြိုက်ထုတ်ပြန်လိုက်တာလို့ Australia Garden Deck တို့ကပါမခဒေါ်ထွေထွေသိန်းကသုံးသပ်ပါတယ်။မြန်မာစစ်ကောင်းစီဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုကိုအလူးလဲခံရပြီးမြို့ရွာတွေကိုအကာအကွယ်မပေးနိုင်တဲ့အချိန်မှာဒီ NUG ရဲ့ကြေညာချက်ဟာမြန်မာနိုင်ငံကတရုတ်ရဲ့စီမံကိန်းတွေအတွက်ရေရှည်တည်တံ့ခိုင်မြဲမဲ့မိဖက်တွေရှာဖွေဖို့လိုအပ်တဲ့အကြောင်းအချက်ပြလိုက်တာပဲဖြစ်တယ်လို့ American အစိုးရရဲ့ငြိမ်းချမ်းရေး Institute USIP ကတရုတ်ရေးကြွမ်းကျင်သူ Jason Tower ကဆိုပါတယ် NUG ရဲ့ကြေညာချက်ထဲမှာတရုတ်အစိုးရအနေနဲ့မြန်မာစစ်ကောင်းဆောင်တွေနဲ့အတိတ်ပဲမရှိတဲ့ဆွေးနွေးမှုတွေပဲလုပ်နေမဲ့အစား NUG PDF နဲ့မြန်မာစစ်တပ်နဲ့တိုက်ခိုက်နေတဲ့တိုင်းရင်းသားအဖွဲ့တွေနဲ့လည်းဆက်ဆံရေးတည်ထောင်နေတယ်လို့ပြောထားပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံဘက်ကတော့ NUG ရဲ့ကမ်းလှမ်းချက်ကိုလက်ခံမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသုံးသပ်တဲ့အကြောင်း South China Morning Post ကဆိုပါတယ်တရုတ်ဆိုဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးကိုပြောင်းလဲမှာမဟုတ်ဘဲမြန်မာစစ်ကောင်းဆောင်တွေအခက်ကြုံတဲ့အခြေအနေကိုအခွင့်ကောင်းယူပြီးတို့တို့အတွက်ပို့ပြီးအကျိုးမြတ်ရှိစေမယ်စီးပွားရေးသဘောတူညီချက်တွေရအောင်လုပ်လိမ့်မယ်လို့ Jason Tower ကဆိုပါတယ်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာစစ်တပ်နဲ့မြောက်ပိုင်းကလက်နက်ကိုင်အဖွဲ့တွေကြားဂျားဝင်ဖြန့်ဖြစ်မှုကိုအဓိကထားပြီးကြံတဲ့အဖွဲ့အစည်းတွေနဲ့ပြဿနာတွေကိုတော့ရည်လျူရှုထားတဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့ဂျားဝင်စစ်ဆက်မှုတွေကြောင့်မြန်မာနိုင်ငံကပြည်ပခါပြဿနာတွေပြေလည်မသွားဘဲစစ်ကောင်စီအနေနဲ့တိုက်ခိုက်တပ်ဖြတ်မှုတွေတိုးလုပ်ဖို့အတွက်သာအချိန်ရသွားစေတယ်လို့ Jason Tower ကသုံးသပ်ပါတယ်။ Australia အမျိုးသားတက်သူကမြမအရေးသုံးသပ်သူ Hunter Marston ကတော့ NUG ရဲ့ကြေညာချက်ကြောင့်တရုတ်ဆိုရဟာသူတို့ရဲ့မအောင်မြင်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်လည်သုံးသပ်လာနိုင်ပြီးမြန်မာစစ်တပ်နဲ့ NUG နှစ်ဖက်စလုံးကိုတပြိုင်တည်းဆက်ဆံမှုရှိလာနိုင်တယ်လို့သုံးသပ်ပါတယ်။တရုတ်ဆိုရရဲ့ရည်တည်ချက်ဟာမြန်မာနိုင်ငံအကြက်တဲကိုပြည်လည်စေဖို့အလွန်အရေးကြီးပြီးတရုတ်ဆိုရသာဆန္ဒရှိမယ်ဆိုရင်မြန်မာနိုင်ငံကယင်းဤမြို့နယ်မှာစီမံကိန်းတွေကိုရပ်ဆိုင်ပြီးစစ်ကောင်စီပြိုလဲသွားအောင်လုပ်နိုင်လိမ့်မယ်လို့ South China Morning Post သတင်းဆောင်မကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီး Himal South Asia စာတောင်မှာဇန်နဝါရီလ12ရက်နေ့ကဖော်ပြခဲ့တဲ့မြန်မာစစ်တပ်ဟာအချိန်နှီးဆိုးဝါးတဲ့အကျဉ်းတောင်တွေကိုအတိုက်ခံတွေအတွက်ဖိနှိပ်ဖို့အသုံးချနေတယ်ဆိုရဲဆောင်းပါးကိုတင်ပြလိုပါတယ်။2022ခုနှစ်ဇူလိုင်လကမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ဟာနာမည်ဆိုးနဲ့ကြော်ကြားတဲ့အင်းစိန်အကျဉ်းတောင်မှာနိုင်ငံရေးအကျဉ်းသား၄ဦးကိုနှစ်ပေါင်း30ကျော်တွင်ပထမဆုံးတေဒံစီရင်မှုအဖြစ်ကြိုးပေးကွပ်မျက်ခဲ့ပြီးအဲ့နောက်3လကြာမှာတော့ဒီကွပ်မျက်မှုအတွက်အောက်မေ့ပွဲအခမ်းအနားတစ်ခုကိုအခြားနိုင်ငံရေးအကျဉ်းသားတွေကပြုလုပ်ဖို့ကြိုးစားတာကိုလည်းအကြမ်းဖက်ဖြိုခွင်းပြီးတိုက်ပိတ်အပြစ်ပေးခဲ့ပါတယ်။မြန်မာစစ်တပ်ဟာအချိန်နှီးဆိုးဝါးပြီးခက်နှောက်ကြနေတဲ့အကျဉ်းတောင်တွေကိုအာဏာသိမ်းထားတာကိုဆန့်ကျင်တဲ့လူလူနဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အသုံးချနေတာကိုပြသနေပါတယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့အကျဉ်းတောင်တွေကိုအရွယ်စားအကြီးသေးရဗဟုအကျဉ်းထောင် A ဆင့်နဲ့ B ဆင့်အကျဉ်းတောင်တွေဖြစ်ခွဲခြားထားပြီးအာဏာမသိမ်းခင်2020ခုနှစ်ကအကျဉ်းဥစည်းဌာနရဲ့စည်းနွေရအကျဉ်းတောင်နဲ့အလုပ်အကျဉ်းစခန်းစုစုပေါင်း96ခုမှာအကျဉ်းသားပေါင်း3000ကျော်ရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အကျဉ်းတောင်စနစ်တစ်ခုလုံးဟာအကျဉ်းသား9000အောက်ပဲလက်ခံနိုင်တဲ့အတွက် ဒါဟာ131ရာခိုင်နှုန်းထိအကျဉ်းသားတွေထရှိတာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။ဒါအပြင်အကျဉ်းအောင်များစုဟာဗြိတိရှကိုလိုနီခေတ်ကလေးကရှိခဲ့တဲ့1800ဆွဲစီမင်းစည်းကမ်းနေတိုင်းဆက်လက်ကျင့်သုံးနေပြီး1900ဘူးတွေရဲ့ပြောပြချက်အရအကျဉ်းသားတွေအခြေအနေဟာအလွန်ဆိုးဝါးနေတယ်လို့ဆိုပါတယ်။အကျဉ်းသားချင်းချင်းကြားမှာအထက်အောက်ဖိနေပြီးခွဲခြားအုပ်ချုပ်ခံထားတဲ့အတွက်အကျဉ်းသားတွေဟာအိယ Maro, Democracy Yet Lo Shaduri, CDM Wenanine, Sitaka Anna Dinago, Sanabia Durigo, Azena Nirema, Bobi Pine Chochela, Duyarelu, Samaga Suare, Anna De Sitaha, Azena Nego, Ludugo Pinepo, Donchanirago, Gabagati Anopi, Dicenego, Jetta Nayon Lopodra, Samashin, Andrew Jeffersinga, Donta Tarago, Dembiala Yavarekamia.